ဆီးရီးယားနိုင်ငံနယ်စပ်မှာအမေရိကန်ကဦးဆောင်တဲ့ညွန်ပေါင်းတပ်တွေလေကြောင်းတိုက်ခိုက်မှုတွေပြုလုပ်ခဲ့ပေမဲ့လည်းကိုဘာနီမျိုးကိုတော့ IS Islamic စစ်သွေးကြွားတွေရဲ့ထိုးစစ်ကနေအကာအကွယ်မပေးနိုင်ခဲ့ပါဘူး။နယ်စပ်ကကိုဘာနီမျိုးကို IS Islamic စစ်သွေးကြွားတွေရဲ့ထိုးစစ်ကနေကတ်တိုက်ခိုက်ရေးသမားတွေသုံးဘက်ကြာခုခံနေခဲ့ပေမဲ့လည်းမျိုးက IS စစ်သွေးကြွားတွေရဲ့လက်ထဲကြားရောက်လူဆဲဖြစ်နေတယ်လို့တူရကီသမ္မတကပြောပါရယ်။ INL Arab Corps ကိုဘာနီမျိုးနာကလေရင်ပြစ်အမြောက်တင်မော်တော်ယာဉ်တစ်စီးအပါအဝင် IS ပြင်းထန်တွေကိုတနင်္လာနေ့ညပိုင်းနဲ့အင်္ဂါနေ့အစောပိုင်းမှာလေကြောင်းတိုက်ခိုက်မှုတွေပြုလုပ်ခဲ့တယ်လို့အမေရိကန်စစ်တပ်ကဆိုတာပါ။မြေပြင်ကနေပြီးတော့ပြန်ပြီးတော့တိုက်မထုတ်နိုင်ဘူးဆိုရင်တော့ IS စစ်သွေးကြွားတွေဟာဆီးရီးယားတူရကီနယ်စပ်တလျှောက်ဒေသတွေကိုထိန်းချုပ်နိုင်သွားမယ်လို့တူရကီသမ္မတရီဂျစ်ဒယစ်အာဒိုဝန်ကဆိုပါတယ်။ကတ်စ်နယ်ဝါရီအများစုနေထိုင်တဲ့အဲ့ဒီနေဆက်မြို့မှာသုံးဘက်ကြာဖြစ်ပွားနေတဲ့တိုက်ခိုက်မှုတွေကြောင့်အရက်သားအယောက်20အပါအဝင်လူပေါင်းအယောက်400မကလည်းသေဆုံးခဲ့ရပြီလို့ဆီးရီးယားအရေးဆောင်ကြီးအဖွဲ့ကပြောပါရရှင်။